လူမျိုး၏ဘာသာရေးအထိကယုံတွေမကြာခဏဖြစ်နေတဲ့မြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းအတိုင်းဝိုင်းအတွင်းမှာအမုန်းပွားစေတဲ့ဇာတ်တွေမပြန့်ပွားဖို့ဆိုတဲ့အချက်ပြည်သူတွေကြားသိအောင်အစိုးရနဲ့ဒီပြန်ကြားရေးဝန်ကြီးဌာနကအစီအစဉ်တွေချမှတ်ပြီးတော့ဆောင်ရွက်နေတယ်လို့ပြန်ကြားရေးဒုဝန်ကြီးကပြောပါရယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့အတွက်လည်းအဆင်သင့်ရှိနေတယ်လို့သူကဆိုပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
လူမှုဖွဲ့စည်းတွေအတွင်းမှာအချင်းချင်းစိတ်ဝမ်းကွဲစေတဲ့အမုန်းစကားပြောဆိုမှုတွေကနေပြိပခါတွေမဖြစ်အောင် hate speech နဲ့ပတ်သက်တဲ့လောက်ရွှေနေဝဲတွေတောက်လျှောက်ကျင်းပဖို့ရှိတယ်လို့နောက်ပိုင်းမှာ clean gallery ရဲ့အကြောင်းတွေမှာပါဒီအချက်နဲ့ပတ်သက်ပြီးတော့အသိပညာပေးမှုလှုပ်ဆောင်မှုအစိုးရကဆောင်ရွက်နေတယ်လို့ပြည်ထောင်ဝင်ကြီးဌာနရဲ့ဒုဝန်ကြီးလည်းဖြစ်တမရရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးရထွက်က VOA ကိုပြောပါတယ
်။နံပါတ်1ကတော့ဒီလိုမျိုးလောက်ရွှေစုံစမ်းပွဲတွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့နဲ့မီဒီယာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကနေ့ဆွေးနွေးတဲ့သတင်းမီဒီယာဥပဒေမှာမူဒီကမှာထုတ်ပြန်မဲ့နည်းဥပဒေဒီမှာရောဒီ hate speech နဲ့ပတ်သက်ပြီးတော့ဘယ်လိုထည့်နိုင်လဲဆိုတော့လေကျွန်တော်ဆွေးနွေးဖို့စဉ်းစားထားပါတယ်။အတတိယလုပ်ငန်းကတော့ကျွန်တော်တို့နဲ့ international media support နဲ့ပေါင်းပြီးတော့ကျွန်တော်တို့အခုသုံးသပ်နေတာကအထူးသဖြင့်လူငယ်တွေကြားထဲမှာနောက်စာသင်ကျောင်းတွေမှာကလေးတွေကို media literacy internet literacy နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသိပညာပေးတဲ့လုပ်ငန်းတွေတို့ကိုစဉ်းစားဆောင်ရွက်နေပါတယ်။
ဒီကနေ့မှလည်းအမုန်းစကားမပြန့်ပွားရေးနဲ့ပတ်သက်တဲ့လုံခြုံရေးဆွေးနွေးပွဲတစ်ခုကိုရန်ကုန်မြို့ Sky Hotel မှာပြုလုပ်ခဲ့ပြီးတော့အမုန်းစကား hate speech နဲ့ပတ်သက်တဲ့နိုင်ငံတကာကတွေ့ကြုံတွေကိုမြန်မာနိုင်ငံကပြည်သူတွေသိနိုင်အောင် Ireland တက္ကသိုလ်ကပေါ်မောက်ခတယောက်ကဟောပြောပို့ချမှုတွေလှုပ်ဆောင်ခဲ့တယ်လို့ဦးရထွက်ကပြောပါတယ
်။ဟောပြောတဲ့ပုဂ္ဂိုလ်ကတော့ကျွန်တော်တို့ဒီ Ireland တက္ကသိုလ်က Vanket Iyer ဖြစ်ပါတယ် Vanket Iyer သူကတော့ကျွန်တော်တို့ရင်းနိုင်ငံတကာ conference မှာလည်းသူနဲ့တောက်လျှောက်တွေ့ပွဲသူကတော့ဒီ media ဥပဒေနဲ့ပတ်သက်ပြီးတော့မှတောက်လျှောက်လှုပ်လာတဲ့ပုံကူပေါ့အစာလဲတင်တဲ့ပုံကူဖြစ်တယ်သူ့ကိုကျွန်တော်တို့ဖိတ်ပြီးတော့မှကျွန်တော်တို့ဒီမှာလှုပ်နေတဲ့အခြေအနေလေးရှင်းပြတယ်နောက်တကယ်လက်တွေ့ရင်ဆိုင်နေတဲ့ဒီ hate speech နဲ့ပတ်သက်လို့ကျွန်တော်တို့သူ့ရဲ့အယူအဆတွေတောင်းတဲ့ခါမှာတော်တော်လေးကောင်းပါတယ်ကောင်းတယ်လေအဲဆိုကျွန်တော်ကသူ့ကိုမြစ်တရရက်ခံပြီးတော့မှဒီ hot topic တစ်ခုကိုကျွန်တော်စီစဉ်လိုက်တဲ့သဘောပါပဲ
မြန်မာနိုင်ငံအတွင်းမှာတော့ကောလာဟလကနေအခြေခံပြီးတော့အမိုးစကားတွေမကြာခဏပြန့်ပွားတာကြောင့်လူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေမကြာခဏဖြစ်ပွားလေးရှိနေတာပါအမိုးစကားမပြန့်ပွားစေရင်လည်းပတ်သက်ပြီးတော့အစိုးရကဆောင်ရွက်မှုတွေပြုလုပ်နေပေမဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အားကလည်းအဓိကကျတယ်လို့ဦးရထွက်ကပြောပါတယ
်ကျွန်တော်တင်နေပြအဓိကမောင်းနှင်အားကတော့ဒီအရက်ဖက်အခြေပြုလူမှုအဖွဲ့အစည်းတွေအဓိကမောင်းနှင်အားဖြစ်မှာပဲကျွန်တော်တို့ကတော့ပံ့ပိုးကူညီပေးရမှာပေါ့ဒါပေမဲ့နောက်ရေးချိန်မှာတော့အဲ့ဒါသူများဒီဥရောပနိုင်ငံတွေဒုတိယနိုင်ငံတွေလို့ပေါ့ hate speech ကိုနဲ့ပတ်သက်တဲ့တရားဥပဒေမျိုးလိုမလားမလိုမလားဆိုတာလေဒါကျွန်တော်တို့ဥပဒေပြုဖွဲ့စည်းတွေရောပြည်သူတွေရောကျွန်တော်တို့ရောစဉ်းစားမှာပေါ့ဒီဘာလို့ဆိုတော့ဟိုမှာကျတော့အာသာသမားတွေရဲ့အပြုမူပြောဆိုတဲ့မှတ်ချက်ကအစား hate speech နဲ့ကာကွယ်ထားတာကို
လက်တလုံးမှာတော့မြန်မာနိုင်ငံမှာအင်တာနက်တွေနဲ့လူမှုကွန်ရက်တွေကနေတဆင့်ပြန့်နှံ့လာတဲ့မမှန်သတင်းတွေကနေအမုန်းတရားတွေမဖြစ်အမုန်းစကားတွေမဖြစ်လာဖို့အမုန်းစကားလှုပ်အမုန်းစကားတွေလူမှုအတိုင်းဝန်းကြားမှာမပြန့်မပြန့်ဝေဖို့ပန်းစကားလှုပ်ရှားမှုတရက်ကိုလည်းပြည်တွင်းကဘလော့ဂါကိုနေဖုံးလက်ကဥဆောင်ပြီးတော့လှုပ်ရှားနေတာပါအမုန်းစကားမပြန့်ပွားဖို့ဟာလူမှုအတိုင်းဝိုင်းတစ်ခုလုံးမှာဘယ်လောက်ထိရေးပါလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုနေဖုံးလိုက်ရဲ့အမြင်ကတော့
အထူးသဖြင့်တော့ကျွန်တော်ပြောတာကဒီလွတ်လပ်စွာပြောဆိုခွင့်ရလူတိုင်းမှာရှိရတယ်ဒါလားဒါပေမဲ့လည်းကျွန်တော်တို့ကအဲကိုပြောတဲ့စကားကအဲဒီလူအဖွဲ့အစည်းအတွက်အန္တရာယ်ဖြစ်သွားတာမျိုးနောက်ပြီးတော့ဒီလူအဖွဲ့အစည်းကြားမှာဒီအမုန်းတွေပွားနေအောင်နှုံးဆော်တာမျိုးအဲ့လိုစကားမျိုးတွေကိုတော့ကျွန်တော်ကတော့မပြောသေးဘူးကွာအဲ့လိုစကားမျိုးတွေဆိုတော့ကျွန်တော်ကိုယ်တိုင်လည်းမပြောဘူးလို့အဲ့လိုစကားမျိုးတွေလိုက်ပြောပြီးတော့လူအဖွဲ့အစည်းကိုဟိုမလုံးချောင်းအောင်မငိမ့်ချောင်းအောင်လိုက်လုံနေတဲ့သူဘယ်သူမှမဆိုကျွန်တော်တော့စန့်ကျင်ပါပါ
2012ခုနှစ်အတွင်းရခိုင်ပြည်နယ်ကစလိုက်တဲ့လူမျိုးရေးအသွေးဆောင်ပြိပခါတွေဟာမြန်မာနိုင်ငံအလဲပိုင်းမိထီလာမြန်မာနိုင်ငံအရှေ့ပိုင်းရှမ်းပြည်နယ်လာရှိုးမြို့တွေအထိပါအသီးသီးပြန့်နှံ့ခဲ့ပြီးတော့လူအများအိုးမဲ့အိမ်မဲ့ဖြစ်တဲ့အထိကယုံတွေဆွေးရွာခဲ့တာပါပြီးခဲ့တဲ့မတ်လ26ရက်နေ့နဲ့29ရက်နေ့တွေမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်စစ်တွေမှာရှိတဲ့ဆွေးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသူဝန်ထမ်းတအုပ်ကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးတော့မဖွဲ့မရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာ UN နဲ့နိုင်ငံတကာဆွေးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ယုံတွေတူလောင်ယုံတွေနဲ့နေအိမ်တွေကိုပါအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခဲ့ကြတာပါဒီအကြမ်းဖက်မှုကိုစစ်ဆေးတဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အဖွဲ့အစည်းတစ်ခုကမမှန်သတင်းထုတ်ပြန်ပြီးတော့လုံခြုံရေးခဲ့တာကြောင့်အခုပြိပခါတွေဖြစ်ခဲ့တယ်လို့လည်းဆိုထားပါတယ်ခင်ဗျာ